EU ဥရောပသမဂ္ဂကမြန်မာနိုင်ငံအလူခွင့်အခြေအနေတွေအလို့သမားအခွင့်အရေးဆိုင်ရာတွေကိုဆန်းစစ်လေ့လာနေတယ်လို့ဥရောပကော်မရှင်ပြောခွင့်ရကချက်သပရင်းနဲ့မှာပြောပါတယ်။ EU ကမြန်မာအတွက်သတ်မှတ်ထားတဲ့ကုန်သွယ်ရေးဆိုင်ရာကင်းလွတ်ခွင့်တွေဟာမြန်မာနိုင်ငံအခြေအနေပေါ်မူတည်ပြီးတော့အပြောင်းအလဲတွေဖြစ်လာစေနိုင်တယ်လို့လည်းပြောပါတယ်။မြန်မာပအဝင်ဖွံ့ဖြိုးမှုအနည်းဆုံး48နိုင်ငံကနေ EU ကိုလက်နက်ခံရမိကြောက်မှပါတင်သွင်းတဲ့ကုန်အားလုံးအတွက်သတ်မှတ်အချိုးအစားတွေပြန်EBA လို့ခေါ်တဲ့လက်နက်ကလွယ်ပြီးကြံကုန်ပစ္စည်းတွေအတွက် EU ကချမှတ်တဲ့အခွန်ကင်းလွတ်ခွင့်ကိုပါဖယ်ရှားပစ်ဖို့အတွက်လှုံ့ဆော်လာနိုင်တာဖြစ်ပါတယ်။မြန်မာထည်ချုပ်လုပ်ငန်းမှာ Adidas H&M နဲ့ Zara ရဲ့မိခင်ကုမ္ပဏီဖြစ်တဲ့ Inditex အပါအဝင်ပြင်မဥရောပအဝတ်ထည်နဲ့ Fashion Design လုပ်ငန်းကြီးတွေလုပ်ကိုင်နေကြတာဖြစ်ပြီးအဲ့ဒီထက်က H&M နဲ့ Inditex ကုမ္ပဏီနှစ်ခုစလုံးကမြန်မာစစ်တပ်ဟာအလုတ္တမသမ္မတခေါင်းဆောင်တွေကိုဖမ်းဆီးတာအလုတ္တမခွင့်ရချုပ်ပေါက်တာတွေတိုးလုံနေတဲ့အတွက်မြန်မာနိုင်ငံနဲ့လှုပ်ဆောင်မှုတွေရပ်ဆိုင်တော်မှာဖြစ်ကြောင်းကြေညာခဲ့တာဖြစ်ပါတယ်။ဒါကြောင့် EU ကမြန်မာနိုင်ငံနဲ့အလုတ္တမတွေရဲ့အခြေအနေကိုဆက်လက်ပြီးတော့အနီးကစောင့်ကြည့်နေတယ်လို့လို့ရရင် EU ရဲ့မူဝါဒဆိုင်ရာအပြောင်းအလဲတွေကိုလုပ်မယ်ဖြစ်ကြောင်းလည်းဥရောပကော်မရှင်ပြောခွင့်ရကပြောကြားလိုက်တာဖြစ်ပါတယ်။